ကဲရေစမချရရင်တရားလေးနည်းနည်းနားကြအောင်နော်ကဲဒီနေ့ဦးဇင်းတို့ဓမ္မဒရဝါစုကျောင်းတိုက်တို့လာရောက်ပြီးတော့ကျောင်းတိုက်မှာသရင်သုံးညတဲ့စာချစာသင်တန်ဃာတော်ရှင်သူမြတ်တို့အားနေ့စွမ်းဆက်ကလူတန်းညတဲ့အလူရှင်များကတရဦးမျိုးအလကမျိုးမှာဆရာမကြီးဒေါသနာဦးဆရာကြီးဦးစောမင်းထွန်းနဲ့ပညာရေးမိသားစုတို့ကနေပြီးတော့စုပေါင်းပြီးကျောင်းတိုင်းမှာသတင်းသုံးညတဲ့တန်ဃာတော်ရှင်သူမြတ်တို့အားနေစွမ်းဆက်ကလူတန်းပြီးတော့ကုသိုလ်ကောင်းမှုတစ်ခုကိုပြုလုပ်တာတဲ့ဒုသူတော်ရှင်များဘဝခန္ဓာရကြတဲ့ပုဂ္ဂိုလ်သည်အလုအမျိုးမျိုးနဲ့နော်လောကိုင်းဆောင်ရွက်ပြီးတော့ကိုယ်ဘဝကိုယက်တည်ကြရတယ်အဲ့ဒီယက်တည်ကြတဲ့အပိုင်းမှာဒုသူတော်ရှင်တို့ကတော့ပညာရေးနဲ့လုပ်ငန်းလုပ်ရတယ်။ဘာနဲ့လဲ။ဒီပညာရေးနဲ့လုပ်ရတယ်ဆိုတော့ဒီလုပ်ငန်းကတော့တကယ်စဉ်းစားကြည့်ရင်တကယ်ကောင်းမွန်တဲ့လုပ်ငန်းပေါ့နော်။လောကလူသားတွေပညာတက်ဖို့လိုသလားမလိုဘူးလား။လိုတယ်။ပညာတက်ဖို့ရလိုတယ်ပေါ့။ပညာတက်သူနဲ့မတက်သူဟာဘဝကြောင်းလန်းရတဲ့အပိုင်းမှာလည်းပဲတခြားစီဖြစ်သွားကြတယ်။တို့တော်ရှင်များအဲ့ဒီပညာဆိုတာလေးကသာစဉ်းစားကြည့်ဖို့လိုတယ်ပေါ့ပညာဆိုတာပနဲ့ညာနဲ့ပေါင်းဆက်ထားတာဘာနဲ့ပါလဲပနဲ့ညာနဲ့ပေါင်းဆက်ထားပြီးတော့ပကစပ်ပေမှာတော့ပการะညာကြတော့ဇာနာတိပကပการะဆိုတာအပြားအဖြစ်ဆိုတာအသေးစိတ်အဖြစ်ပါတယ်လေအသေးစိတ်အဖြစ်ညာဆိုတာကြတော့သိတယ်လို့ဒိဗေယအဲဒါကြောင့်ပညာဆိုတာအသေးစိတ်အားဖြင့်သိတာကိုဘာလို့ခေါ်လဲပညာအဲလို့ဆိုတော့အသေးစိတ်သိဖို့ရာကအဲလူတယ်ပေါ့နော်အရာရာမှာအသေးစိတ်သိသူနဲ့မသိသူဟာတခြားစီဖြစ်သွားတယ်ဟုတ်တယ်မဟုတ်လားနော်အသေးစိတ်ပညာတွေကိုသင်ထားတဲ့ပုဂ္ဂိုလ်ကအသေးစိတ်ကြည့်တတ်မြင်တတ်စဉ်းစားတတ်တွေးခေါ်တတ်အလုပ်လုပ်ရင်လည်းပဲအသေးစိတ်ကြီးစနစ်တကျဟာလုတ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်လာကြတယ်။အဲဒါကြောင့်ပညာတက်တာနဲ့အမျှသူ့ရဲ့အမြင်တွေကျေလာပြီးတော့ open minded ဖြစ်သွားတယ်။အဲပညာအားနည်းတဲ့ပုဂ္ဂိုလ်ကြီးစဉ်းစားရင်တွေးခေါ်ရင်ဣရိယာကျင်းတဲ့ narrow minded ဘက်ကိုတည်သွားပြီးတော့အမြင်ကျင်းမြောင်းတဲ့ပုဂ္ဂိုလ်ကြီးမဖြစ်ဘူးလား။ဖြစ်တယ်။အဲဒါကြောင့်မို့အမြင်ကျေအောင်ကြတော့ကျန်တာနဲ့ချဲ့ပြီးလို့မရ။ဘာနဲ့ချဲ့ရ။ပညာနဲ့ချဲ့ပြီးရ။ဟဲ့ပညာနဲ့ချက်ပြရအဲ့ဒါကြောင့်မို့ဒီပညာတက်ဖို့ဆိုတဲ့အပိုင်းမှာပညာရက်ကတော့အစုံရှိတာပေါ့နော်ဒုသူတော်ရှင်တို့လောကီမှာလောကီပညာတွေရှိသလိုခုအစဉ်ရဲ့အကြောင်းမှာကြတော့ဟဲ့ဒီအကြောင်းမှာသင်ပေးတာတော့ဟဲ့ဘာသာရေးပညာပေါ့ဘာပညာလဲဘာသာရေးပညာဘာသာရေးပညာကိုသိစနစ်တကျဒီအကြောင်းမှာလည်းတက်နိုင်မမြအဲ့သင်ပေးတယ်ခုတော့တန်ခါအားနည်းနည်းဒီမှာနည်းတာရှိသမဝဲတွေပြီးသွားကြ။ဟိုမှာဂုံပြူဝဲကလက်ပြီးလက်ွယ်နေကဂုံပြူဝဲလုတ်ကြတယ်နော်။ဂုံပြူဝဲလုတ်ကြပြီးတော့ဒီเจ้าမှာပြုစုပြုထောင်ပြီးတာကြတော့သာမဏေကျော်လေးတွေဖြစ်မြောက်ရင်းဘာဖြစ်မြောက်ရင်းသာမဏေကျော်လေးတွေဖြစ်မြောက်ရင်းအဲသာမဏေကျော်ဆိုတော့သာမဏေကျော်တစ်ပါးဖြစ်ဖို့ရတာသာမန်နဲ့တိုက်ပြီးတော့မလွယ်ဘူးပေါ့နော်။သာမဏေကျော်တစ်ပါးဖြစ်ဖို့ဆိုရင်အဲကိုရင်ဘဝရင်ဖြစ်ပြင်မယ်ပိဋကတဘုံကုံကနော်ဝိနည်းပိဋကတဘုံကုံကလည်းနောက်အင်ဂုတ်တို့က7ကျမ်းရှိတာအဲ့ဒီ7ကျမ်းလုံးအကုန်လုံးသူအဲရနေရတယ်နောက်ဓမ္မပဒထကရာနှုတ်ရှိတယ်ဆိုတော့စာမျက်နှာစုပေါင်းရင်အဲ3000ကျော်လောက်သူတို့ကအလွတ်ကျက်ရတယ်နော်အလွတ်ကျက်မှတ်ပြီးမှအဲ့ဒီဘွယ်တစိတ်ကိုရကြတယ်အဲ့လို့ဆိုအဲ့ဒီသံမဝဲနဲ့ပတ်သက်ပြီးဒီเจ้าမှလုတ်ပြတာဆိုတော့ဒီเจ้าအဲဦးဇင်းတို့ကပြီးလာခဲ့ကြတဲ့ကိုရင်နေသူ့ပေါင်းရင်ယနေ့ကဖြေကြတာက120ဖြေတယ်ဒီကြောင်းက80အောင်ရနော်အဲအပါ80အောင်ပြီးတော့တာမဏေကျော်ဘွဲတစိရတာက19ပါရပြီးတော့ပိဋကတ်တဘုံကိုသဘောရေးပြီးအောင်ရတဲ့ကိုရင်လေးတွေက24ပါအောင်ရအဲနောက်အင်ကုတ်တို့7ကျန်းကိုတစ်နှစ်ဖြေပြီးကြတာဒီနေ့4ပါပြီးကြတယ်အဲ့ဒါတွေသူ့ပေါင်းပြီးတော့အဲဂုံပြွဲလို့ဥစဉ်ဒီကျောင်းတိုက်ကိုတီထောင်တာဥစဉ်ရသမိုင်းလေးရလည်းနည်းနည်းပြောပြရအောင်ဥစဉ်က6နှစ်သားကသင်္ကန်းဝတ်ဘယ်နှစ်နှစ်သားလဲအဲ6နှစ်သားကသင်္ကန်းဝတ်ပြီးတော့အခုအသက်50 သာသနာ့ဘောင်ရောက်တာ40နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့10နဲ့ ne, te 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 ne,ခံယူရမယ်တဲ့ပြောကြည့်ပါပညာရှိတို့ရဲ့ဩဝါဒကိုခံယူရနေပဲအတိအသီးမှာပေါ့တို့သူတော်စင်များကိုယ့်ရဲ့အသိဉာဏ်နဲ့ပညာသမားတွေမရှိဘူးလားအဲဦးဇင်းတို့ဘုန်းကြီးဝတ်ထားလည်းပဲဘွဲ့တွေဘလောက်ပဲရရကိုယ့်ရဲ့အသိဉာဏ်မြင်ရတဲ့ဆရာတော်တန်ဃာတော်ကြီးတွေရှိတယ်ဘဝအတွေ့အကြုံရှိကြတဲ့ဆရာတော်ကြီးတွေရှိတယ်အဲ့ဒီဆရာတော်ကြီးတွေကနေဉာဏ်ပညာတွေခံယူသူတို့စီကနေဩဝါဒခံယူပြီးတော့ကိုယ်လုပ်ငန်းလေးတစ်ခုလုပ်တော့မယ်ဆိုရင်သွားတိုင်နေပြီးလမ်းညွန်ချက်တိုင်းလေးကိုကလုပ်ရင်အမှန်နေတာပေါ့အဲ့ဒါကြောင့်ပညာရှိတို့ရဲ့ဩဝါဒကိုဘာလို့ကခံယူရမယ်တဲ့ဘယ်နှပါးရ၃ပါးရပါနော်ကျမ်းမာရေးကောင်းရမယ်ကိုကျင့်တရားကောင်းရမယ်ပညာရှိတို့ရဲ့ဩဝါဒကိုခံယူရမယ်နောက်နံပါတ်၄ကျတော့ဘဟုတုတ္တရှိရမယ်တဲ့ဘာရှိရဟေးလူရောဘုံရော general knowledge ကလိုအပ်တယ်ပေါ့တက်နေတဲ့များစာမျက်များဖတ်ဖို့လိုတယ်အားနေတဲ့အချိန်မှာစာမျက်များဖတ်မယ်ဘုဒ္ဓတသိပုမယ်အဲတက်နိုင်ရင်တော့သောသာရံလေးနဲ့ပါမှတ်တမ်းတင်ပြီးတော့စာဖတ်တာပို့ပြီးတော့ကောင်းတယ်ပေါ့ခုဦးဇင်းတို့သာသနာ့ဘောင်မှာမာတန္တရာဘုန်းကြီးဆိုတာရှိတယ်အဲ့ဒီမာတန္တရာဘုန်းကြီးကအဲလူဘက်က BSC နဲ့ပြီးတော့သင်္ချာနဲ့ပြီးနော်လူဘွဲဘက်ကသင်္ချာနဲ့ပြီးပြီးဘုန်းကြီးဘက်ကဓမ္မစရိယာရပြီးတော့ပထမကြီးရန်မှာတနိုင်ငံလုံးနံပါတ်1ပထမကျော်ရနော်အဲအဲ့ဒီဆရာတော်သူကကျတော့ဘလိုပုံစံမျိုးနဲ့စာဖတ်တော့ဆိုရင်စာအုပ်တွေနော်သူဖတ်လို့ဒီစာအုပ်တခုတည်းကောင်းတာတွေ့တယ်ဆိုရင်ဆရာတော်ကလက်သေးလေးတွေကွင်းသွားတယ်နော်လက်သေးကွင်းပြီးတော့အမှတ်ပြသွားတယ်အဲ့ဒီအမှတ်ပြတာကိုနောက်ကတယောက်ကနေပြီးတော့အမြဲတမ်းမှတ်တမ်းတင်ပြီးတော့နောက်ကစာရိုက်ပေးရကွန်ပျူတာနဲ့စာစီထားပြီးတော့အဲ့ဒါစာအုပ်တွေထွက်လာတယ်အဲ့ဒီဘုန်းကြီးဖတ်တဲ့နော်သူတို့ဟာလေမှတ်စုလေဆိုတော့အဲ့ဒါနည်းတာမဟုတ်ဘူးနော်အဲသူဖတ်ပြီးသားဟာလေဆိုတော့စကားပြောတဲ့နန်းမှာလည်းပဲအထွေထွေဘုဒ္ဓတာတော်တော်ကိုကျွယ်ဝတယ်ပေါ့မြန်မာနိုင်ငံမှာကွန်ပျူတာပညာမထုံးကားသေးခင်ကလေးကအဲ့ဒီဘုန်းကြီးကကွန်ပျူတာကိုအရင်ဆုံးတက်နော်တက်ပြီးတော့နိုင်ငံတကာနဲ့လည်းပဲအချိန်ဆက်တွေအများကြီးရှိတော့ဦးဇင်းတို့အဲ့ဒီစောစောကလေးကကွန်ပျူတာသင်တန်းပေးလို့သွားပြီးတော့တက်ကြတယ်အဲ့ဒါမျိုးစာများများဖတ်တာတော့သူတို့ဘာတဲ့ပို့ပြီးတော့မြင်တဲ့ကြည့်တဲ့နော်အတွေးခေါ်တွေပို့ပြီးကောင်းတာပေါ့အဲ့ဒါကြောင့်ဘုဒ္ဓတာရှိရမယ်တဲ့ပါရှိရမယ်ကဲပဏပါယ၄ပါယကျမ်းမာရေးကောင်းရမယ်ကိုကျင့်တရားကောင်းရမယ်ပညာရှိတို့ရဲ့ဩဝါဒကိုခံယူရမယ်ဘုဒ္ဓတာရှိရမယ်ကဲနောက်တစ်ခုကသုစရိုက်တရားတို့ကိုလိုက်နာကျင့်သုံးရမယ်တဲ့ပြောကြည့်ပါသုစရိုက်တရားတို့ကိုလိုက်နာကျင့်သုံးရဒီဇယိုက်ကနှစ်မျိုးရှိတယ်ဒုစရိုက်နဲ့သူစရိုက်ပေါ့နော်ဒုစရိုက်ကတော့ဒုကမကောင်းတာသူကကောင်းတာဆိုတော့ကောင်းတဲ့အလေးကျင့်လေးတွေတို့တော်စင်များအပြောဆိုပိုင်းနုနုညံ့ညံ့ပြောဆိုရဖို့စိတ်ထားလေးတွေအစင်မြင့်မြင့်မွေးရဖို့ကာယကံလေးတွေနုညံ့ဖို့လိုသလားမလိုလားလိုတယ်ပေါ့အဲ့ဒီတရားလေးတွေကိုတတ်နိုင်မှာညနော်လိုက်နာကျင့်သုံးပါတဲ့အဲ့ဒါမျိုးကျင့်သုံးပြီးရင်အဲ့ဒီပုဂ္ဂိုလ်ကအခုလဲကောင်း နောင်တန္တရာအထိကောင်းပါလိမ့်မယ်တဲ့ပေါင်းရင်ဘယ်နှပါးရ၅ပါးရကဲနောက်ဆုံးတစ်ပါးကတော့မပြင်းရဘူးတဲ့ဘာမလို့ရောမပြင်းရဟဲပြင်းကြီးခြင်းကတော့ဘယ်သူပဲဖြစ်ဖြစ်ပေါ့ပြင်းကြီးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရှေ့ရောက်ကိုသိပြီတော့မလွယ်တော့ဘူးပေါ့အဲ့ဒါကြောင့်စုပေါင်းရင်တရားဘယ်နှပါး၆ပါးတဲ့အဲ့ဒါပြောကြည့်ပါကျမ်းမာရေးကောင်းရမယ်ကိုခြင်းတရားကောင်းရမယ်ပညာရှိတို့ရဲ့ဩဝါဒကိုခံယူရမယ်ဘௌဒ္ဓရှိရမယ်သူစလိုက်တရားတို့ကိုလိုက်နာကျင့်သုံးရမယ်မပြင်းရဘူးပေါင်းရင်ဘယ်နှပါး6ပါးအဲ့ဒီ6ပါးကိုတို့တို့တော်စင်များမှတ်သားထားပြီးတော့ကိုယ့်ရဲ့ဘဝလျှောက်လန်းရတဲ့နေရာမှာဗုဒ္ဓရဲ့ဓမ္မကိုဘဝတည်းထိရောက်အောင်ထည့်သုံးဖို့လိုသလားမလိုလားဟဲ့ဗုဒ္ဓရဲ့ဓမ္မဆိုတာကျမ်းနာယုံနဲ့ပြီးသွားတာမဟုတ်ဘူးပေါ့အဲ့ဒီကျမ်းနာခြင်းမှတ်သားခြင်းကပထမအဆင့်ဒုတိယအဆင့်ကတော့လိုက်နာခြင်းသုံးခြင်းအဲ့ဒီနှစ်ဆင့်ကျော်လွန်သွားရင်ဘုဘက်မှာတော့အကျိုးကောင်းတွေရမှာသိကြတယ်ပေါ့အဲ့ဒါကြောင့်မို့အခုပြောခဲ့တဲ့တရား6ပါးကိုဘဝနဲ့ဓမ္မတထထဲကြအောင်ကြိုးစားအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေကုန်သတည
ในนี้นับว่าเล็กชนะในนี้ที่ได้หน่วยเมียผู้เก็บผู้ Ule chanavadi kaya sija tukhani anuri yane javadi Ule chanavadi Ule chanavadi kaya sija tukhani anuri yane javadi ตะปูโกตะปูที่ดวงมิตรเวรีเตียนนาปัตตมานันโยมิตรติสุขติสุขติยาติจังอาเจตุกาเนติโลเมญญาวาติมิปิริยาติเลอิบวาชินิญาวาติโดนิ ยาวาดีเจรณาชวยเวเจรณาชวยเวไฉนนี้จะอ่องบาเวสิ่งนั้นสุภาลูยาที่สุด